ောင်အာရှနိုင်ငံကခေါင်းဆောင်တွေနဲ့ညီလာခံတွေကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကိုဒီကနေ့တနင်္ဂနွေနေ့မှာဆက်ရောက်သွားပါပြီ။ဖိလစ်ပိုင်ကမနီလာမြို့တော်ကအမေရိကန်သံရုံးရှိကိုဖိလစ်ပိုင်ကြည့်သူ 3,500 လောက်ချီတဲ့ဆန္ဒပြဖို့ကြိုးစားခဲ့ကြတဲ့ဖိလစ်ပိုင်စံတော်ချိန်ညနေ 6:00 လောက်မှာသမ္မတထရန့်ရဲ့ Air Force 1လေယာဉ်မနီလာမြို့တော်ကိုဆက်ရောက်ခဲ့တာပါ။ဖိလစ်ပိုင်နိုင်ငံရဲ့ကိုလိုနီဟောင်းအမေရိကန်ပြည်ထောင်စုဟာကြီးပမှာစစ်တပ်ဖို့ကြိုးစားနေတယ်လို့ဆန္ဒပြသူတွေကဆွဆွဲပြီးသမ္မတထရန့်ထွက်သွားဖို့အော်ဟစ်ခဲ့ကြပါတယ်။တန်ယုံရှိနောက်အာဆီယံအဖွဲ့ကကမကထလုပ်တဲ့ညီလာခံတွေကိုသမ္မတထရန့်တရားဖို့ရှိတဲ့နေရာတွေကိုဆန္ဒပြသူတွေမရောက်နိုင်အောင်ထောင်ထဲချတဲ့အဓိကနှိမ်နင်းရေးရဲတွေကတားဆီးခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံကိုမထွက်ခွာခင်မှာတော့အမေရိကန်သမ္မတထရန့်ကဗီယက်နမ်သမ္မတထရန့်တိုင်းကွမ်းနဲ့တွေ့ဆုံဆွေးနွေးပါတယ်။အမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံစလုံးအတွက်အကျိုးရှိပေမဲ့နှစ်နိုင်ငံအပြန်အလှန်ကုန်သွယ်ရေးလုပ်လို့တဲ့အကြောင်းအမေရိကန်သမ္မတကပြောပါတယ်။ဖိလစ်ပိုင်သမ္မတထရန့်တိုင်းကွမ်းအနေနဲ့ဒီကနေ့တနင်္ဂနွေနေ့ဟနိုင်းမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပူရဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုတာပါ။ကုန်သွယ်ရေးမှာနိုင်ငံတွေအားလုံးအနေနဲ့စီမံစည်းကမ်းနဲ့လုပ်ရမှာဖြစ်တဲ့အကြောင်းဗီယက်နမ်နိုင်ငံအနေနဲ့အမေရိကန်ပို့ကုန်တင်ပို့မှုမှာအများဆုံးကြီးထွားလာနေတဲ့အပေါ်အားပေးတဲ့အကြောင်းအမေရိကန်သမ္မတကပြောပါတယ်။ဗီယက်နမ်နိုင်ငံရဲ့စီးပွားရေးပြုပြင်ကြောင်းလဲမှုကိုချမှတ်ဆောင်ရွက်ပြီးကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန်မှုအဖက်ဖက်ကတိုးမြင့်ဆောင်ရွက်ခဲ့တဲ့ဗီယက်နမ်သမ္မတရဲ့ဆောင်ရွက်ချက်တွေကိုလည်းချီးကျူးတဲ့အကြောင်းနဲ့ဗီယက်နမ်ပြည်သူတွေအားလုံးအတွက်စီးပွားရေးအခွင့်အလမ်းတွေမြင့်တင်နိုင်မဲ့ပြုပြင်ကြောင်းလဲရေးအပေါ်မှာအမေရိကန်ပြည်ထောင်စုဘက်ကစေအားထက်သန်တယ်လို့လည်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်။